လူခွင့်ရေးကောင်စီကရွေးချယ်ခန့်အပ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကတနင်္လာနေ့မှာဇနီးဘာမှာအစီရင်ခံစာထုတ်ပြန်ခဲ့ရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာစိုးရိမ်ပွေရာလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့အကြံပေးထားပါတယ်။အခုလိုအကြံပေးချက်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပါအလေးနဲ့ခံယူကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်ကတိုက်တွန်းခဲ့ပါတယ်။ဒေါ်လနတန်းကပြောပြမှာပါ။
အင်ဒိုနီးရှားအစိုးရရှိနေချုပ်ဟောင်းမာဇူကီဒီရက်စမန်ဦးဆောင်ပြီးတီရီလင်ဂါကရာဒီကာကုမရာဆာမီနဲ့ဩစတြေးလျကခရစ်စတိုဖာဆီဒိုဒီတို့၃ဦးပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ဟာဒီနေ့နေ့ကဂျီနီဗာမှာတင်သွင်းခဲ့တဲ့အစီရင်ခံစာမှာမြန်မာစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်ဆိုင်ပါဝင်စစ်တပ်အကြီးအကဲ၆ဦးတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းလူဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုပေါ်ကျွလွန်တဲ့ရာဇဝတ်မှုတို့ကြောင့် ICC နိုင်ငံတကာခုံရုံးတင်မှုကြံပေးထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုတွားရောက်ခွင့်မရဘဲရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးခုံရုံးရိုက်အိနီချင်းဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်စုံစမ်းစစ်ဆေးကြရမှာလူပေါင်း185ဦးတို့ရဲ့ထွက်ဆိုချက်တွေဆက်တွေ့ပြီးဂျူဒုကရိုက်ကူးထားတဲ့ရုပ်ပုံတွေဓာတ်ပုံတွေနဲ့ဒီလိုတွေအပါအဝင်ရာဇဝတ်မှုကြီးဆိုင်ရာနဲ့စစ်တပ်ဆိုင်ရာကျန်းကျင်ပညာရှင်တို့ရဲ့အကူအညီနဲ့အခုလိုအစီရင်ခံစာကိုပြုစုခဲ့တာဖြစ်ပါတယ်။အစီရင်ခံစာနဲ့အကြံပေးချက်တွေကိုကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်နေနဲ့အလေးထားကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကကျင်းလာလေးကပုံမှန်သတင်းစာရှင်းလင်းရေးမှပြောခဲ့ပါတယ်
။ Thanks for Secretary General's concern. This is a very important report.That all bodies of the United Nations.
အတွင်းမှုချုပ်အနေနဲ့ဒီအစီရင်ခံစာဟာစိတ်ကိုအရေးကြီးတယ်လို့ယူဆပါတယ်။ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့နိုင်ငံတကာလူအဖွဲ့အစည်းတွေကဒီအစီရင်ခံစာကိုရောအစီရင်ခံစာရဲ့အကြံပေးချက်တွေကိုရောလေးလေးနက်နက်ခံယူသင့်ပါတယ်။မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အတွင်းမှုချုပ်အနေနဲ့စိုးရိမ်မကင်ဖြစ်ပြီးဒါတွေကိုဖြေရှင်းရမယ်ပြည်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးရမယ်ဆိုတာကိုအလေးနက်ပြောလာခဲ့တာဖြစ်ပါတယ်။
ဒါအပြင်မြန်မာစစ်ကောင်စီတွေကို ICC နိုင်ငံကခုံရုံးတင်မှုစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အကြံပြုချက်ပေါ်အထူးမှုချက်ရဲ့ထင်မြင်ချက်နဲ့ပတ်သက်လို့ကတော့ Mr. Dujarric က ICC ခုံရုံးတင်ရေးဟာထွေထွေညီလာခံရဲ့လုံပိုင်ချက်မှမရှိတဲ့အကြောင်းအခုလိုဖြေကြားခဲ့ပါတယ
် As you know it's an independent report we will Secretary General and we'll be giving a due consideration
ဒီအစီရင်ခံစာဟာပြည်သားလူလတ်စွာစုံစမ်းတင်ပြထားတဲ့အစီရင်ခံစာဖြစ်ပါတယ်အတွင်းမှုချုပ်အနေနဲ့လက်ခံစဉ်းစားဖို့ရှိသလိုကြံကုလသမဂ္ဂအဖွဲ့အစည်းအားလုံးကလည်းလက်ခံစဉ်းစားသင့်ပါတယ် ICC နိုင်ငံကခုံရုံးတင်ဖို့ကအတွင်းမှုချုပ်ကတဆင့်မလုပ်နိုင်ပါဘူ
းလူဝင်ကြာ9သိန်းနီးပါးလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခုံလုံရတဲ့လူခွေကျွလို့ချုပ်ပေါက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖျက်ရှားမှုလို့အတွင်းမှုချုပ်ဂူတရက်စ်ကတောက်ခဲ့တာဖြစ်ပေမဲ့လို့လေကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကနာမည်တက်တဲ့ genocide အတုံးနဲ့ပတ်သက်လို့ကတော့အတွေ့အမှုချုပ်ရဲ့သဘောထားကိုအင်္ဂါနေ့လုံခြုံရေးကောင်စီနေကင်းပိုင်းကျင်းပမယ်ဒုဝင်ကြအရေးတကပွင့်စီဝေးဘက်မှာအတွေ့အမှုချုပ်ပြောကြားတဲ့နေကုန်းကိုတည်တည်ဆတ်ဆတ်နားထောင်ကြည့်ဖို့ Mr. Dujarric ကတိုက်တွန်းလိုက်ပါတယ်
The actual naming of a genocide is one, as far as the UN is concerned, needs to be done.
Genocide ဆိုတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုအမိတပ်ပြောဖို့ကနိုင်ငံတကာတရားရေးအဖွဲ့အစည်းကလှုံ့ဆော်ရမှာဖြစ်တယ်လို့ကုလသမဂ္ဂကခံယူပါတယ်ဒီလိုပြောလို့လဲရခိုင်မြောက်ပိုင်းအခြေအနေပေါ်အတွင်းမှုချုပ်ကနောက်ဆုတ်သွားမယ်လို့မဆိုလိုပါဘူးမနက်ချက်မှာပြောမဲ့သူ့ရဲ့မိကွန်းကိုနီးနီးကပ်ကပ်စောင့်ကြည့်ဖို့ကျွန်တော်တို့တိုက်တွန်းလိုပါတယ်
ဒီနေ့အနေကကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာမတင်သွင်းပြီးပုံမှန်လုပ်ထုံးရမြန်မာအစိုးရထံကိုအစီရင်ခံစာကြိုတင်ပေးဖို့ခဲ့ပေမဲ့လည်းမြန်မာအစိုးရထံကတော့သဘောထားထုတ်ပြန်ချက်ချက်ချင်းထွက်ပေါ်လာလိမ့်တာမှတွေ့ရကြောင်းလည်းတင်းဒီမှာဖော်ပြထားပါတယ်